မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှကြာသပတေးနေ့ကတကပိတ်ကြားနာဆွေးနွေးကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံကကုလသမဂ္ဂအခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့ဆိုးရွားတဲ့အခြေအနေကိုလေးထားပြောဆိုကြတယ်လို့တက်ရောက်တဲ့သံတမန်တွေကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့သမိုင်းဝင်ဆွေးနွေးပွဲမြန်မာလူခွင့်ရေးအခြေအနေအပေါ်အဓိကပြောဆိုမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်လူခွင့်ရေးအခရာကြားဆိုပြီးအသေးအပြည့်ရမယ်မှတ်ချက်တစ်ခုကိုကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မကြီးဆမန်သာပါဝါကသူ့ရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာယက်ရိုယက်အယ်ဟူစိန်ကဗီဒီယိုကနေတစ်ဆင့်လူမျိုးရေးကောင်စီကိုအစီအခံတင်ပြပါရယ်မြန်မာနိုင်ငံကရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဆိုးရွားတဲ့အခြေအနေနဲ့စနစ်တကျခွဲခြားဆက်ဆံခံရမှုတွေကြောင်းမဟာမင်းကြီးဇာယက်ကအခိုင်အမာတင်ပြခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်တဲ့အမည်မဖော်လိုတဲ့တန်တမန်တူကပြောတာကို Writer သတင်းဌာနကကိုးကားရေးထားပါရယ်မဟာမင်းကြီးရဲ့တင်ပြချက်အကြောင်းနောက်ထပ်တန်တမန်တူကလည်းအတည်ပြုပြီးကောင်စီအနေနဲ့ချက်ချင်းအရေးယူလှုံ့ဆော်တာမျိုးထွက်လာဖို့တော့မျှော်လင့်မထားဘူးလို့ဆိုပါရယ်တက်တနာရဲ့အခြေခံအကြောင်းအရာတွေကိုကြိုက်တွေ့ဖြေရှင်းဖို့လူမျိုးရေးကောင်စီအဖွဲ့ဝင်တွေကတုံ့ပြန်ပြောဆိုကြပြီးအစ်တောင်အစဒေသကရွှေပြောင်းနေထိုင်သူတွေအရေးဘဏ်ကောက်မှာကျင်းပမဲ့အစည်းအဝေးကိုကြိုဆိုတဲ့အကြောင်းပြောကြပါတယ်။လူမျိုးရေးကောင်စီဟာလူခွင့်ရေးကိစ္စကိုဆွေးနွေးဖို့တင့်တယ်လျောက်ပတ်တဲ့နေရာမဟုတ်ပဲဂျနီဗာမှာရှိတဲ့လူခွင့်ရေးကောင်စီကကြိုက်တွေ့လှုံ့ဆော်တင်တယ်လို့ရုရှားကိုယ်စားလှယ်တူကပြောတာကိုလည်းတန်တပန်တူကပြန်ပြောပြပါတယ်။မြန်မာနိုင်ငံရဲ့အစဉ်အလာမှာမိဖြစ်တဲ့တရုတ်နိုင်ငံကတော့ဒါဟာပြည်တွင်းကိစ္စဖြစ်တယ်လို့ဆိုပေမဲ့အခြေအနေပေါ်စိုးရိမ်နေတဲ့အကြောင်းပြောပါတယ်။